ယူကရိန်းနိုင်ငံကိုရုရှားကစီးရီးယားကျူးကျော်မယ်ဆိုရင်ပေးဆက်ရတဲ့တန်ဖိုးရှိလိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ချုပ်ချာအနာပိုင်ဆိုင်မှုကိုရုရှားကဘယ်လိုမျိုးချိုးဖောက်တာမဆိုအကြီးအကျယ်မတိမငြိမ်ဖြစ်စေလိမ့်မယ်လို့တောက်ချာနေကသမ္မတအင်ပြူတော်မှာသတင်းထောက်တွေကိုပြောခဲ့တာပါ။ခရိုင်းမီးယားဒေသမှာရုရှားစစ်ဖက်ရဲ့လှုပ်ရှားမှုရှိနေတယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်ကအထူးစိုးရိမ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ယူကရိန်းလူထုအနေနဲ့သူတို့ရဲ့အနာဂတ်ကိုသူတို့ကိုယ်တိုင်ဆုံးဖြတ်ဖို့လိုအပ်တယ်ဆိုတာသူရှင်းရှင်းလင်းလင်းပြောချင်တယ်လို့မစ္စတာအိုဘားမားကပြောပါတယ်။ယူကရိန်းနိုင်ငံရဲ့ချုပ်ချာအာဏာကိုဝင်မဆွတ်ဘူးဆိုတာရုရှားကတန်တိထံပြူထားပြီးဖြစ်တယ်လို့လည်းပြန်သတိပေးခဲ့ပါတယ်။ရုရှားတိုက်ခိုက်ရေးဟန်ရင်တွေနဲ့စစ်ဖက်တဲယူပို့ဆောင်ရေးလေယာဉ်တွေဟာခရိုင်းမီးယားဒေသတွေကိုဝင်သွားကြပြီလို့ကုလသမဂ္ဂဆိုင်ရာယူကရိန်းတန်အမတ်ကြီးယူရီဆာဂီယက်ကအမေရိကန်သမ္မတစကားမပြောခဲ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီရေးပေါ်အစည်းအဝေးတစ်ခုမှာပြောခဲ့တာပါ။အဲဒီမျိုးရဲ့အဓိကလေဆိပ်ကိုရုရှားတပ်ဖွဲ့တွေကသိမ်းပိုက်ထားတယ်လို့လည်းတန်အမတ်ကြီးကပြောပါတယ်။